မြန်မာနိုင်ငံမှာတနိုင်ငံလုံးအပြစ်ရက်ဆဲပြီးစစ်မှန်တဲ့ငြိမ်းချမ်းရေးရနိုင်ဖို့ဆိုရင်လက်ရှိမြန်မာတပ်မတော်ကိုပြုပြင်နိုင်မှာပဲဖြစ်လိမ့်မယ်လို့ပြည်ပရတိုင်းရင်းသားအဖွဲ့တစ်ခုကပြောပါတယ်။ NLD ဦးဆောင်တဲ့အစိုးရသည့်လက်ထက်မှာပြည်တွင်းစစ်ချုပ်ငြိမ်းပြီးတနိုင်ငံလုံးတနတ်တန်တိတ်ဖို့ဆိုရင်ဘယ်တိုင်းရင်းသားလက်နက်ကင်အဖွဲ့တွေကိုမှငြိမ်းချမ်းရေးစပွဲဝိုင်းမှာချန်လှပ်ထားလို့မရဘူးလို့လည်း VOA ကိုပြောပါတယ်။အသေးစိတ်ကိုတော့ဆက်သွယ်မေးမြန်းထားတဲ့မနန္ဒာချန်ကပြောပြပါမယ်ရှင်
။ဟုတ်ပါတယ်။နှစ်ပေါင်း90ကျော်ကြာခဲ့ပြီးမှပထမဦးဆုံးတက်လာတဲ့အနယ်ဒီအရသာအစိုးရတဲ့လက်ထက်မှာတနိုင်ငံလုံးပြစ်ခတ်ရဲဆဲဖို့နဲ့တိုင်းရင်းသားတွေနဲ့စစ်မှန်တဲ့ငြိမ်းချမ်းရေးရရှိဖို့အတွက်ကိုအဓိကဦးစားပေးလှုံ့ဆော်သွားမယ်လို့တမရဦးထင်ကျော်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကကတိပြုထားတဲ့အတိုင်းအခုဆိုရင်အားလုံးတန်းတူအခွင့်အရေးရရှိမယ်21ရာစုပင်လုံညီလာခံကြီးကိုခေါ်ယူနိုင်ဖို့ဒေါက်အောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးစတင်အကောင့်ထဲဖော်နေပြီဖြစ်ပါတယ်။ဒါပေမဲ့လည်းအမေရိကန်ခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂုံဆန်ကတော့မြန်မာနိုင်ငံမှာစစ်မှန်တဲ့ငြိမ်းချမ်းရေးမြင်တွေ့နိုင်ဖို့ကတက်မတော်ရဲ့သဘောထားပြောင်းလဲနိုင်မှုအပေါ်မူတည်တယ်လို့ပြောဆိုခဲ့ပါတယ
်။တက်မတော်ရောပြန်ပြုတ်ပြန်မှာပဲကျွန်တော်ဖြစ်နိုင်မယ်အခုဒီလိုရှိရင်တမတော်ပုံစံနဲ့ကတော့ဖြစ်မှာမဟုတ်ဘူးဘာလို့ဒီတိုင်းရင်းသားတွေနဲ့အားလုံးကျွန်တော်တန်းတူညီတူအတူတူပဲဆရာအတူတူပဲနိုင်ငံတော်အစ်စ်ကိုတီထောင်မယ်ဆိုတော့စိတ်သက်ကိုပြုပြင်မှာပဲဖြစ်နိုင်မယ်လို့ကျွန်တော်မြင်ပါတယ်
ဒါပြင်ခုလိုငញ្ញရေးဖော်ဆောင်ရမှာလက်ရှိမြန်မာစစ်တပ်နဲ့တိုက်ပွဲဖြစ်ပွားနေတဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေအားလုံးပါဝင်ဖို့ကလည်းအရေးကြီးတယ်လို့ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂုံဆန်ကထောက်ပြခဲ့ပါတယ
်ခုလက်ရှိရှိနေတဲ့အခြေအနေကိုကြည့်ရမယ်ဆိုရင်တော့ဒီအဖွဲ့တွေနဲ့ပဲအကြီးစားတိုက်နေတာပါဒါပေမဲ့ဒီအဖွဲ့တွေမှာပါဝင်တဲ့ငញ្ញချင်းရဖို့ကတော့ဥပမာကျွန်တော်ရခိုင်ပြည်နယ်မှာဆိုဘယ်လိုဖြစ်မှကျွန်တော်အေးအေးမှာပါဝင်တဲ့ငញ្ញချင်းတကယ်ရနိုင်မလဲပေါ့နော်နောက်ဒီဆမ်းရောက်ပဲဆိုရင်ကျွန်တော်တအားကျန်နေလေမှာပါလို့ဘယ်လိုငင်းချင်ရနိုင်မလဲဆိုတော့သူစဉ်းစားစကောင်းပါလေ။တမတော်ကလည်းအမြင့်ပြတ်ချေမုန်းပြီးမှငင်းချင်ရနိုင်မလား။ဒီလိုချေမုန်းပြီးမှရနိုင်တဲ့ငင်းချင်ဆိုတော့လုံခဲအနည်း60 90နဲ့ကျွန်တော်ငင်းချင်ရနိုင်ပါပြီ။ထုံရင်းတူပါပဲအခုတော့ဒီတဦးတစ်ဖက်ကိုဖက်ပြီးမှငင်းချင်ရမယ်ဆိုတော့တနိုင်ငံလုံးငင်းချမ်းမယ်ဆိုတော့ကျွန်တော်ကတော့အသေးပဲမရှိလို့ပဲညင်ပါပဲ
။အခုချိန်ကြီးတော့ NLD အစိုးရတက်လက်ထက်ပေါ်ဆောင်သွားမဲ့ငင်းချင်ရဖြစ်စင်မှာအပြစ်ခက်ရဆဲရေးလက်မဲ့မထိုးရသေးတဲ့အဖွဲ့တွေပါဝင်နိုင်ရေးနဲ့ပတ်သက်ပြီးအစိုးရတဲ့နဲ့ဒေါအောင်ဆန်းစုကြည်တို့ဘက်ကတိကျရှင်းလင်းတဲ့ဆွေးနွေးမှုမရှိသေးဘူးလို့လည်းတိုင်းရင်းသားအဖွဲ့တွေကပြောပါတယ်။သမရဦးသိန်းစိန်အစိုးရတက်လာချိန်မှာ UNFC လို့ခေါ်တဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့ဝင်တိုင်းရင်းသားလက်နက်ကိုင်တွေနဲ့အပြစ်ခက်ရဆဲရေးစတင်ဆွေးနွေးခဲ့ပြီးတော့UNFC အဖွဲ့ဝင်တွေက15ဘွဲ့ဦးသားတရားဝင်လက်မှတ်ရေးထိုးဖို့ကန့်လန့်ခဲ့တာပါ။ဒါကြောင့်လည်းအဖွဲ့ဝင်တွေကြားမညီညွတ်မှုတွေဖြစ်ခဲ့ပြီးနောက်10ဘွဲ့အားသာတနိုင်ငံလုံးပြစ်ခတ်ရဆဲရေးစာချုပ်ကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။ဦးသိန်းစိန်အစိုးရဘက်ကပြစ်ခတ်ရဆဲရေးမဖိတ်ခေါ်တဲ့တိုင်းရင်းသားလက်နက်ကိုင်တွေထဲမှာကိုကန့်လက်နက်ကိုင်တပ်ဖွဲ့ TNLA တောင်းပလောင်လွတ်မြောက်ရေးတပ်မတော် AA ရခိုင်တပ်မတော်တွေပါဝင်ပါတယ်။TNLA ဘက်ကတော့ပြည်သူ့ရွေးချယ်ထားတဲ့ NLD အစိုးရနဲ့ငြိမ်းချမ်းရေးဆွေးနွေးဖို့အစဉ်သစ်ရှိတယ်လို့ပြောဆိုထားတာပါ။တိုင်းသားတွေအဓိကတောင်းဆိုနေတာဒန်းတို့အခွင့်အရေးရရှိဖို့ဖြစ်တယ်လို့လည်းကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂုံဆန်ကပြောဆိုပါတယ်
။တိုင်းသားဘယ်သူ့အဖွဲ့မှဒီပြည်ထောင်စုကနေခွဲထက်မယ်ဆိုရင်တဖွဲ့မှမပြောငင်းချင်းမလိုလားဆိုတော့တဖွဲ့မှရောမပြောပါဘူး။ကျွန်တော်ဒန်းတို့ညီတို့အခွင့်အရေးလိုချင်တယ်။နောက်ပြည်လုံးမှာကတိပေးထားတဲ့အတိုင်းပဲကျွန်တော်တို့လိုချင်တာပါ။အားလုံးကတော့ဒီပြည်လုံးစိတ်ဓာတ်နဲ့တကွာအားလုံးဒန်းတို့ညီတို့အခွင့်အရေးကိုပိုင်ကြားထောက်ခွင့်အခွင့်အရေးဒီအသက်ပဲဒီကတိုက်နေတာပါ။အားလုံးဒီကျွန်တော်တိုင်းရင်းသားအားလုံးကလည်းကြော်ပါပြီအနည်း90ဒီလိုမျိုးဟာစီးခံရတာပေါ့နော်တိုက်ခိုက်နေတာကျွန်တော်တိုင်းရင်းသားဒေသကဘယ်ရန်ကုန်နဲ့မတူဘူးအောက်ပိုင်းပမာပြည်ရဲ့သိုးတက်တွေကခံစားမှုပဲလို့ကျွန်တော်တောင်ပေါ်ကကျွန်တော်ခံစားချင်တာပေါ့နော
်အခုချိန်ထိတော့ရှမ်းပြည်နယ်မြောက်ပိုင်းမှာအစိုးရတပ်တွေနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြားတိုက်ပွဲတွေဖြစ်ပွားနေဆဲဖြစ်ပြီးဒေသခံထောင်ပေါင်းများစွာဟာလည်းစစ်ပြေးဒုက္ခသည်တွေဖြစ်နေထွက်ပြေးခိုလုံနေကြဆဲဖြစ်ပါတယ်ရှင်